ကချင်ပြည်နယ်လိုင်စာဘက်မှာမြန်မာစစ်ရတပ်တွေနဲ့ KIA ကချင်လွတ်မြောက်ရေးတပ်တွေကြားမှာတိုက်ပွဲတွေဒီကနေ့ဆက်လက်ဖြစ်ပွားခဲ့ပါတယ်။လိုင်စာဒေသတစ်ဝိုက်က KIA ထိန်းချုပ်ရာတောင်ကုန်းတွေကိုအစိုးရတပ်တွေဘက်ကတိုက်လေရင်တွေနဲ့ဝဟင်ကနေပစ်ခတ်ခဲ့တယ်လို့မြေပြင်ကနေလည်းထိုးစစ်ဆင်ခဲ့တာကြောင့်နှစ်ဖက်ထိတ်တန့်ရင်ဆိုင်တိုက်ပွဲတွေဖြစ်ခဲ့တာပါ။အခုလိုတိုက်ပွဲတွေပြင်းထန်နေတဲ့အတွက်ဒီလအတွင်းနှစ်ဖက်ထပ်မံဆွေးနွေးလိုတဲ့အကြောင်းမြန်မာစိုးရဘက်ကကမ်းလှမ်းချက်ကို KIA ဘက်ကမတုံ့ပြန်ခဲ့ဘူးလို့ KIA ပြောခွင့်ရသူက VOA ကိုပြောပါတယ်။ဒီအကြောင်းသိစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မန္တနာချန်ကပြောပြပေးပါမယ်ရှင်
။ဒီမနေ့အစောပိုင်းကတည်းကစလို့စိုးရတပ်တွေဘက်ကနေတိုက်လေရင်တွေအသုံးပြုပြီးတော့ KIA ထိန်းချုပ်ထားတဲ့လိုင်စာဒေသတစ်ဝိုက်ကစိုးမိုးကုန်းတွေကိုတောက်လျှောက်ပစ်ခတ်ခဲ့တာဖြစ်တယ်လို့KIA ဘက်ကရော KIA နဲ့တွဲပြီးတော့ခုခံစစ်ဆင်နွှဲနေတဲ့ ABSTF မြောက်ပိုင်းမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးက VOA ကိုပြောပြပါဗျ။ညနေဆောင်အထိလေကြောင်းကနေတိုက်ခိုက်မှုတွေရှိခဲ့ပြီးတော့တပြိုင်တည်းမှာပဲမြေပြင်ကနေလည်းထိုးစစ်ဆင်ခဲ့တာကြောင့် KIA တပ်တွေနဲ့နှစ်ဖက်ထိတ်တိုက်ရင်ဆိုင်မှုတွေဖြစ်ခဲ့တဲ့အကြောင်းလိုက်စာဒေတာမှာရှိတဲ့ ABSDF မြောက်ပိုင်းဌာနချုပ်ရဲ့နိုင်ငံရေးနဲ့စီးပွားရေးဌာနတာဝန်ခံကိုကျော်ကျော်က VOA ကိုပြောပါဗျ။
မနေ့၄နာရီခရေကနေပြီးတော့လက်နက်ကြီးနဲ့အရင်စထုတာဗျလက်နက်ကြီးနဲ့ကအထူးသဖြင့် KIA ရဲ့အဓိကကျတဲ့လိုက်စာဒေတာအနီးမှာရှိတဲ့ဖုံးပြန်တောင်လို့ခေါ်တဲ့နေရာကိုစပြီးပြစ်တယ်ဖြည့်ပြီးတော့အဲ့မှာခြေလင်တက်တွေကတက်ပြီးတော့ထိုးတယ်ဖုံးပြန်ပုံတောင်မှာအဲ့ဒါနှစ်ဖက်တက်တွေအဲ့ဒါထိတ်တိုက်ပြစ်ကြတယ်လို့ထိတ်တိုက်ပြစ်ကြခတ်ကြပါအထူးသဖြင့်အဲ့ဒီမှာတောင်ကုန်းသိမ့်ပိုက်ဖို့ကြိုးစားတဲ့အဲ့ဗမာတပ်မတော်ဒီဘက်က KIA ကပြန်ပြီးခုခံတဲ့အနီးကတိုက်ပွဲပေါ့နော်ဒီနောက်ဆုံးညနေ၃နာရီခွဲအထိပေါ့ပြစ်သွားတယ်ချင်းရအဲ့လိုပေါ့တနေကုန်လုံးမှာပဲပြစ်တာတော့
အခုလိုနှစ်ဖက်ထိတ်တိုက်ရင်ဆိုင်မှုတွေဖြစ်ခဲ့တဲ့တိုက်ပွဲတွေအတွင်းထိခိုက်သေးဆုံးဒဏ်ရာရမှုအခြေအနေတွေနဲ့ပတ်သက်လို့တော့လောလောဆယ်မသိရသေးဘူးလို့ကိုကျော်ကျော်ကပြောခဲ့ပါတယ်။ဒါအပြင်ဒီကနေ့မှာပဲလိုင်စာဒေတာရင်းမှာရှိတဲ့လာကြာရန်ရွာကိုလက်နက်ကြီးကြီးနှစ်ခုကျခဲ့တဲ့အတွက်ဒေတာကန်တွေရဲ့နေအိမ်နဲ့ဈေးဆိုင်တခုပျက်စီးသွားခဲ့ပြီးဒေတာကန်တွေကလည်းထွက်ပြေးတိမ်းရှောင်ခဲ့ကြရပါတယ်။လောလောဆယ်မှာအခုရက်ပိုင်းအတွင်းလိုက်စာဒေတာမှာရှိတဲ့ဒုက္ခသည်စခန်းတွေကိုအလုံးအင်းနဲ့ဝင်ရောက်လာတဲ့စစ်ပြေဒုက္ခသည်တွေမရှိပေမဲ့အစိုးရတပ်တွေဘက်ကတိုက်လေရင်တွေမကြခဏပြန်တန်းနေတာကြောင့်ဝေဟင်ကနေသာပြစ်ခတ်လာမယ်ဆိုရင်ဒုက္ခသည်စခန်းဟာလည်းလုံခြုံစိတ်ချရမှုမရှိဘူးလို့ကိုကျော်ကျော်ကဆက်ပြောပါတယ်
။ဘုံချဲတဲ့အခုနောက်ဆုံးအချိန်ကကျွန်တော်တို့အဲ့ဒီမှာလကြိုင်းရံမှာရှိတဲ့အဲ့ဒီအိမ်တလုံးမီးလောင်နေဗျ။အိမ်တလုံးကတော့ဆိုင်ဖွင့်ထားတာပေါ့နော်။အဲ့ဒီဆိုင်မှာအဲ့ဒီရော့ကက်ကျပြီးတော့တည့်တယ်ပဲအမှမီးလောင်သွားတယ်။ဘယ်သူမှမနေရတော့ဘူးအကုန်လုံးထွက်လာပြီးတော့အကုန်ထွက်ပြေးကုန်ကြပြီလို့ထွက်ပြေးရင်တော့အဓိကကတော့ဒုက္ခသည်စခန်းကိုပဲသွားရတာအဲ့တော့ဒုက္ခသည်စခန်းကလည်းလုံခြုံမှုမရှိပါဘူးဗျာဆိုတော့အလုံးလဲဟိုမှာကရုတ်ချင်းကိုစီနဲ့ကြီးလန့်ဆဆနဲ့တထိတ်တလန့်နဲ့နေနေကြရတဲ့ဘဝဖြစ်နေတာ
ဒီလိုအစိုးရဘက်က KIA ပေါ်အပြင်းထန်ထိုးစစ်ဆင်နေတာကြောင့်ဒီဇန်နဝါရီလထဲမှာ KIO နဲ့ထပ်မံဆွေးနွေးလိုတဲ့အကြောင်းမကြသေးခင်ကငြိမ်းချမ်းရေးဝန်ကြီးဦးအောင်မင်းရဲ့ကန့်လန့်ချက်ကို KIO ဘက်ကမတုံ့ပြန်ခဲ့ဘူးလို့ KIO ပြောခွင့်ရသူဦးလာနန်းက VOA ကိုအခုလိုပြောပါတယ်
။ဒီဇင်ဘာ23ရက်နေ့မှာဦးအောင်မင်းစတော်ကောင်ပို့ထားတယ်။ဇန်နဝါရီလအတော်တည်းမှာတွေ့ဖို့အတွက်ကန့်လန့်နဲ့စာပါ။ဒါမဲ့စာနဲ့အတူသူ့ပြစ်တွေကရောက်လာတယ်ခင်ဗျာ။မြန်မာစီကနေပြီးမှစင့်အင်ကအလုံးကြီးနဲ့ဟိုချင်းချောက်တားပြီးမှပဲတွေ့ကြရအောင်ဆိုတဲ့အချက်ပေါ်မှာတော့ဒါတော့စဉ်းစားဆရာလိုတယ်ခင်ဗျာ။
မြန်မာအစိုးရတပ်တွေဘက်က KIO ထိန်းချုပ်ရာလိုက်စာဒေတာကိုအခုလိုထိုးစစ်တွေစတင်ဆင်နွှဲကြတဲ့က ABSDF ကနေဖမ်းဆီးမိခဲ့တဲ့စစ်တုံးပန်း9ယောက်ရှိထားပြီး2ယောက်ကတော့တိုက်ပွဲအတွင်းရခဲ့တဲ့ပြင်းထန်တဲ့ဒဏ်ရာတွေကြောင့်သေဆုံးသွားတယ်လို့ ABSDF မြောက်ပိုင်းအဖွဲ့ကကိုကျော်ကျော်ကပြောပါတယ်။ဒါ့အပြင်ရှမ်းပြည်နယ်မြောက်ပိုင်းမှာလည်း KIA နဲ့မြန်မာအစိုးရတပ်တွေကြားဂျိုကြားဂျိုကြားတိုက်ပွဲတွေဖြစ်ပွားနေပြီးတော့ဒီအပိုင်းအတွင်းအစိုးရတပ်တွေဘက်ကစစ်ကြောင်းတွေလုံရင်းနဲ့ဝင်ရောက်လာတာကြောင့်အဲ့ဒီဒေသမှာရှိတဲ့ရာနဲ့ချီတဲ့ဒေသခံတွေဟာကုတ်ခိုင်မျိုးဘက်ကိုထွက်ပြေးတာတွေရှိနေတယ်လို့ KIO ပြောခွင့်ရသူဥလာနန်က VOA ကိုပြောခဲ့ပါဗျ။ KIO နဲ့မြန်မာအစိုးရအကြား16နှစ်ကြာတိစောက်ခဲ့တဲ့ပြစ်ခတ်ရစဲရေးဟာ2011ခုနှစ်ဇွန်လအကုန်မှာပြတ်သွားခဲ့တာပါ။ဒီစစ်ပွဲတွေစတင်ကလေးကကချင်ပြည်နယ်တွင်းမှာလူ့ခွင့်ရချိုးဖောက်မှုတွေဖြစ်ပေါ်နေပြီးစစ်ပြေဒုက္ခသည်ဥယေဟာလည်းတသိန်းကျော်သွားပြီလို့ဒုက္ခသည်ဥယေဆောင်ရွက်သူတွေကပြောဆိုထားကြပါလိမ့်ရှင်။